မြောက်ကိုရီးယားနဲ့တောင်ကိုရီးယားနှစ်နိုင်ငံအကြားပြတ်တောက်နေတဲ့အရေးပေါ်ဆက်သွယ်ရေးကိုတနင်္လာနေ့မှာပဲပြန်လည်ဖွင့်လှစ်လိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းကနှစ်နိုင်ငံဆက်သွယ်ရေးအထူးလမ်းကြောင်းတစ်ခုထားရှိဖို့နှစ်ဖက်သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ဩဂုတ်လထဲမှာမြောက်ကိုရီးယားဘက်ကဆက်သွယ်ဖြတ်တောက်သွားခဲ့ပါတယ်။တနင်္လာနေ့မှာတော့တောင်မြောက်ကိုရီးယားနှစ်ဖက်စစ်ဘက်တာဝန်ရှိသူတွေပထမဆုံးအကြိမ်တယ်လီဖုန်းနဲ့ပြန်လည်ဆက်သွယ်စကားပြောခဲ့ပါတယ်။မြောက်ကိုရီးယားဘက်ကမစ်ဆိုင်းတုံးတွေစမ်းသပ်ပစ်ခတ်မှုတွေပြီးတဲ့နောက်ပိုင်းမှာအခုလိုနှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လိုက်တာပါနှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လှစ်လိုက်တာကိုတောင်ကိုရီးယားပြန်လည်ပေါင်းစည်းဝင်ကြီးဌာနနဲ့ကာကွယ်ရေးဝင်ကြီးဌာနတွေကအတည်ပြုခဲ့သလိုတင်းနှင်းလာနေမနဲ့အစောပိုင်းမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဝန်းကလည်းဆက်သွယ်ရေးပြန်လည်စတင်မယ်လို့ပြောဆိုတဲ့အကြောင်းမြောက်ကိုရီးယားသတင်းဌာနကပြောဆိုပါတယ်ပြီးခဲ့တဲ့တောက်ကြနေတုန်းကလင်းပစ်မစ်ဆိုင်းတုံးကြီးတွေကိုအောင်မြင်စွာပစ်လွတ်နိုင်ခဲ့တဲ့အကြောင်းမြောက်ကိုရီးယားကထုတ်ပြန်ပါတယ်မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးတွေစမ်းသပ်ပစ်ခတ်တာကိုစိုးရိမ်နေတဲ့ကုလသမဂ္ဂလူညိုရေးကောင်စီကလည်းတောက်ကြနေမှာပဲအရေးပေါ်အစည်းအဝေးခေါ်ခဲ့ပါတယ်။တနင်္ဂနွေနေ့မှာတော့အခုလိုလူညိုရေးကောင်စီကအစည်းအဝေးခေါ်တာကိုမြောက်ကိုရီးယားကပြစ်တင်ရှုံချလိုက်ပြီးအချိန်ကြိုက်ဘုံတစ်လုံးနဲ့ကစားနေတယ်လို့ဖြစ်နေတယ်လို့လူညိုရေးကောင်စီကသတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ။